ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတံခတ်အရေးယူမှုတွေချမှတ်ရေး EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစဉ်းစားနေတဲ့အကြောင်းနဲ့ပတ်သက်လို့ဒီလိုအရေးယူမယ်ဆိုရင်မြန်မာပြည်သူတွေကိုမထိခိုက်ဖို့လိုတဲ့အကြောင်းသမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့လည်းနိုင်ငံတကာစံတွေနဲ့အညီစုံစမ်းစစ်ဆေးပြီးလူခွင့်ရေးချိုးဖောက်မှုဆွဆဲချက်တွေနဲ့ပတ်သက်လို့ထွက်ပေါ်လာတဲ့ရလဒ်တွေအပေါ်မှာမူတည်အရေးယူဆောင်ရွက်မှာဖြစ်တဲ့အကြောင်းနဲ့ဒီကိစ္စအပေါ်စုံစမ်းစစ်ဆေးရည်ယူမှုတွေလုပ်ဖို့ဆန္ဒရှိတဲ့အကြောင်းကိုပြန်လည်ရှင်းလင်းသွားပါတယ်
။အဓိကပိတ်ဆို့ရည်ယူမှုတွေကထိရောက်ခြင်းမထိရောက်ခြင်းပေါ့နော်။အဓိကကျွန်တော်တို့ပြောနေတာကအော်တန်ခတ်ပိတ်ဆို့ရည်ယူမှုဆိုတာအဓိကပြည်သူလူထုမနစ်နာဖို့လိုတယ်။အဲ့ဒါလေ EU နဲ့ပတ်သက်တဲ့နိုင်ငံတော်တာဝန်တွေလို့ပြောနေတယ်သူတို့ရဲ့လူလားချက်ကခုနကနှစ်ချက်ပေါ့နော်အဲ့နှစ်ချက်ကိုကျွန်တော်တို့ကဖြည့်ရှင်းဆောင်ရွက်နေတယ်အဲ့ပုံမှာအဓိကပြည်သူတွေကိုထိခိုက်စေမယ့်ကိစ္စမျိုးတွေအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဟိုမလုပ်ဖို့ကျွန်တော်ကပြောထားတယ်အဓိကအဲ့လို GSP တို့ဘာလို့ရုပ်သိမ်းသွားမယ်ဆိုရင်ကျွန်တော်အထည်ချုပ်လုပ်ငန်းအဓိကဒုက္ခရောက်မယ်အထည်ချုပ်လုပ်ငန်းဒုက္ခရောက်ရင်အဲ့မှာမိခိုးနေတဲ့ဝန်ထမ်းတွေပေါ့နော်အထည်ချုပ်လောက်သားတွေအဲ့ဒါအများကြီးအလုပ်လက်မဲ့တွေဖြစ်ကုန်မယ်နောက်ချက်ကအဲ့ဒါနဲ့ဆက်ဆက်ပြီးတော့ဖြစ်လာမဲ့ဟာတွေကကျွန်တော်စီးပွားရေးကဏ္ဍအများကြီးတည်ရောက်မှုရှိနိုင်တယ်ရှိတဲ့အတွက်လည်းပြည်သူလူထုကိုတိုက်ရိုက်ထိခိုက်နေနိုင်မဲ့ဟာမျိုးတွေတော့လည်းကောင်းတွယ်ဝိုက်ပြီးထိခိုက်နေနိုင်မဲ့ဟာတွေတော့လည်းကောင်းမလုပ်ဖို့ကျွန်တော်ရှင်းပြနေတယ်ဆလိုတာကနောက်ဆုံးကျွန်တော်တို့နိုင်ငံတကာလုံထုံးလုံနည်းတစ်ခုကိုပြောမယ်ဆိုရင်ပေါ့နော်တက်ဆိုင်ရာနိုင်ငံကစုံစမ်းစစ်ဆေးမှုတစ်ခုပေါ့နော်အဲ့ဖြစ်ပွားခဲ့တဲ့ဘာဖြစ်စဉ်မဲ့ဖြစ်ဖြစ်အဲ့ဖြစ်စဉ်ကိုစုံစမ်းစစ်ဆေးမှုနဲ့လှုပ်ဆောင်ဖို့မလုံနိုင်ဘူးပေါ့လုံနိုင်စွမ်းမရှိဘူးအန်ဒီပဲဖြစ်တယ်နောက်တစ်ချက်ကလုံဖို့စန္ဒမရှိဘူးအန်ဝီလင်းဖြစ်တယ်ပေါ့နော်မလုံနိုင်ဘူးစန္ဒမရှိဘူးဆိုရင်နိုင်ငံတကာကဝင်ရောက်လောက်ကင်တင်တယ်ဆိုတော့ဈာဝင်ပေါ့နော်ဈာဝင်ပြီးတော့လောက်ကင်တင်တယ်ဆိုတော့အယူဆရှိပါအဲကြောင့်မလို့လဲအဲကုလသမဂ္ဂအဖွဲ့ဝင်တွေကဒါမျိုးတွေပြောနေတာမက်ကနီဇင်တွေမှာလည်းဒါမျိုးတွေပြောနေအဲ့တော့ကျွန်တော်တို့ပြီးခဲ့တဲ့ပြည်တော်စုလွတ်တော်မင်းကောမှာပေါ့နော်ဟိုပြည်တော်စုဝန်ကြီးဦးကျော်တင်ဆိုပြောထားတဲ့အထက်မှာပါပါတယ်ကျွန်တော်တို့နိုင်ငံကဒီရခိုင်ကိစ္စမှာဘာတွေဖြစ်ခဲ့လဲဆိုတာစုံစမ်းစစ်ဆေးဖို့ကျွန်တော်တို့လုပ်နိုင်တယ်ကျွန်တော်တို့ဟိုမြန်မာနိုင်ငံက able and willing ဖြစ်ပါတယ်ဆိုတာကျွန်တော်ကြီးထားတယ်အဲ့လိုလုပ်ဖို့လဲကျွန်တော်တို့ကစိတ်ပိုင်းပြတ်ထားပြီးဖြစ်တယ်စိတ်ပိုင်းပြတ်ထားလို့လဲ independent commission ဖွဲ့ထားတယ်ဆိုတာကျွန်တော်ပြောတယ်အဲ့လိုမျိုးတက်ဆိုင်ရနိုင်ငံကိုယ်တိုင်ကလုံနိုင်စွမ်းရှိတယ်လုပ်ဖို့စန္ဒအသေးဝရှိတယ်ဆိုရင်သူနိုင်ငံကလုပ်နေတဲ့ process မှာပြီးပြီးချင်းနိုင်ငံတကာကဝင်ရောက်ဆက်ဖက်မှုမလုပ်တင်ဘူးဆိုတဲ့ဟာကနိုင်ငံတကာမှာဟို agreement တွေရှိပါတယ်နားလည်မှုတွေရှိတယ်အဲ့ဒီတိုင်းမှာကျွန်တော်တို့ကပြောနေတာဖြစ်တယ
်သမရယုံပြောရေးဆိုခွင့်ရှိသူဦးစောထေးကဒီကနေ့ညနေနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ